မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေကိုဖြစ်ရှင်းရမှာနိုင်ငံတကာတိုင်ဝမ်ကတာဝန်ပြက်ကွက်နေတဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကူဆယ်ကဝေဖန်လိုက်ပါတယ
် Future generations may look back upon this moment and ask did the people and nations of the world do all
နောက်နောက်ကမျိုးဆက်တွေကအခုခိုက်တန့်ကာလကိုပြန်ပြောင်းကြည့်ပြီးမိကုန်းထုတ်ကောင်းထုတ်ကြပါလိမ့်မယ်မြန်မာပြည်သူတွေအကြီးမားဆုံးဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးအလိုအဆုံးအခြေအနေနဲ့ကြုံနေရချိန်မှာကမ္ဘာပေါ်ကနိုင်ငံတွေလူတွေကမြန်မာပြည်သူတွေအတွက်ကြိုးကြောင်းစီလျော်တဲ့အကူအညီတွေပေးခဲ့ကြသလားဆိုပြီးမေးလာခဲ့မယ်ဆိုရင်ဒီမိကုန်းအတွက်ရေရွသသားအဖြေပေးရမယ်ဆိုရင်တော့အခုချိန်ထိတော့မရှိသေးဘူးလို့ပဲပြောရပါလိမ့်မယ်ဆိုပြီးမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာထုတ်ကူဆဲတောမတ်စင်ဒရူးကဗိုလ်ထုနှင့်ကုလသမဂ္ဂလူခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအရသာဆွေးရွာကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ကြောင်းစန့်ကျင်လှုပ်ရှားမှုတွေနဲ့အတူအာဏာပိုင်တွေရဲ့အင်အားသုံးနှိမ်နှင်းမှုတွေပေါ်ပေါက်ခဲ့ရကတည်ဆုံးသူရာဂဏန်းတီရှိနေသလိုအရသာဆွေးရွာခေါင်းဆောင်တွေပါဝင်တက်ကြွလှုပ်ရှားသူထောင်နဲ့ချီဖမ်းဆီးခံထားတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဖိအားပေးနေတာဖြစ်ပါတယ်လူခွင့်ရေးထုခုဇေကတော့မြန်မာစစ်ခေါင်းဆောင်တွေကိုနိုင်ငံတကာအသံဝင်ကဖိအားပေးတဲ့အနေနဲ့အဓိကဝင်ငွေရပောက်ရလန်းဖြစ်တဲ့ရေနံနဲ့ဓာတ်ငွေလုပ်ငန်းတွေကိုပိတ်ဆို့တံခတ်ရေးယူဖို့လဲတိုက်တွန်းခဲ့တာပါအမေရိကန်နဲ့ဥရောပသမဂ္ဂ EU ပါဝင်အနောက်နိုင်ငံတွေကတော့မြန်မာဆက်အနာဝင်တွေပေါ်မကြတဲ့ငါးဆက်လို့ပိတ်ဆို့တံခတ်ရေးယူရရှိမဲ့တရုတ်နဲ့ရုရှားပါဝင်နိုင်ငံတွေချို့ကတော့ပြစ်ဒဏ်ခတ်တဲ့စီစဉ်တွေကိုစန့်ကျင်နေတာဖြစ်ပါတယ်